Welcome to the Voice of America in Burmese.
mingla min ne khe ma shin 2018 khu ne ma la 2 ye taw cha ni min ne phe voe tan hne season 2 go american tiran su myo ro washington dc ga ni dai yai thau le ni ba bi time to meter 32 40 48 pyin voe ya facebook sa myan na voe burmese news ga ni pi lo le na sin nai ma le shin jama khwa nyu ba khu min ne khe season 2 taw win yu ba ma shin
mingla min ne khe ma kya di ka ni min ne phe thadin ni go token myo thin ne jino jor jor tein pyo pya ma ba ရုရှားသမ္မတကမဟာဗျူဟာမြောက်လက်နက်သစ်တွေကျင်းတာတဲ့ကိစ္စအမေရိကန်ကတော့အရေးမပါဘူးလို့တုံ့ပြန်ပြောဆိုပါတယ်။တန်မလီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်အများပြားကောက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။နှစ်နိုင်ငံနေဆက်မှာချထားတဲ့မြန်မာစစ်တပ်တွေကိုရုပ်သိမ်းပေးဖို့ဘင်္ဂလားဒေ့ရှ်ဘက်ကတရားဝင်တောင်းဆိုထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုမနေ့ကဦးစားပေးနားဆင်ကြရမယ့်နိုင်ငံတကာသတင်းလာတွေမှာတော့ရုရှားကနောက်ဆုံးပေါ်ဒုံးကျည်လက်နက်ပစ်ဟာကမ္ဘာနေရာအလုံးနီးပါးကပြစ်မှတ်တွေကိုထိအောင်ပြစ်နိုင်စွမ်းရှိကြောင်းသမ္မတပူတင်ကထုတ်ပြန်ကြေညာပါတယ်
။ Он способен атаковать цели как через северный, так и через южный полюс. Сармат это очень грозное оружие.
သမ္မတပူတင်ရဲ့ပြောကြားချက်ကိုအမေရိကန်ဘက်ကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုလည်းပြောပြပေးသွားမှာပါ။ကမ္ဘာအရှိဆုံးနိုင်မြစ်ရဲ့ရေအရင်းမြစ်အသုံးပြုနိုင်မှုမှာနိုင်မြစ်ကိုမှီခိုနေရတဲ့နိုင်ငံချင်းချင်းသဘောတူညီမှုရအောင်အားထုတ်နေကြပါတယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်ပါမှာတော့မြန်မာနိုင်ငံကလူမှောင်ခိုကုန်ကူးခံရတဲ့အလုရှာသူ16ဦးအနက်ကျမကြီးထိခိုက်သူတွေကိုထိုင်းဆိုရကနေနာကြေးပေးပြီးတော့နေရရင်ကိုပြန်ပို့လိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မိမြန်ချက်တွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်ကတာတာဗရီနီနိုင်ငံတော်အခြေပြမင်ဝန်ပြောချိန်တွင်မဟာဗျူဟာမြောက်နျူကလ িয়ার လက်နက်သစ်တွေထုတ်လုပ်မဲ့ကိစ္စပြောခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကတော့အရေးတိမ်မကြီးလာတဲ့ကိစ္စတစ်ခုလို့တုံ့ပြန်ပြောဆိုပါရတယ်။အဲဒီလက်နက်သစ်တွေဟာကမ္ဘာပေါ်ကဘယ်နေရာကိုမှမစိုးပစ်ခတ်နိုင်တယ်လို့သမ္မတပူတင်ကဆိုပါရတယ်။ရုရှားကသူတို့ရဲ့နျူကလ িয়ার အင်အားကိုခင့်မြောင်လုပ်ဖို့ကြိုးစားတာဘာမှအံ့ဩစရာမရှိတယ်လို့အမေရိကန်ကဘာမှလှုပ်ခတ်စီမှာမဟုတ်ဘူးလို့သမ္မတအင်ပြည်တော်ကရောပန်တဂွန်စစ်ဌာနချုပ်ကပါကြာသပတေးနေ့မှာတုံ့ပြန်ပြောဆိုပါရတယ်။အမေရိကန်အစိုးရတည်ထားတာကြာနေပြီဖြစ်တဲ့ကိစ္စကိုသမ္မတပူတင်ကအတည်ပြုပြောဆိုတာပါပဲ။ရုရှားနိုင်ငံဟာသဘောတူစာချုပ်ပါလိုက်နာလုံဆောင်ရမှာတွေကိုချိုးဖောက်ပြီးမဒီမငင်ဖြစ်စေမဲ့လက်နက်စနစ်တွေကိုတီထွင်နေတာ10နှစ်ကျော်နေပါပြီလို့သမ္မတအင်ပြည်တော်ပြောခွင့်ရဆာရဆန်ဒါစ်ကပြောပါတယ်။အမေရိကန်နိုင်ငံဟာကိုယ့်ရဲ့နျူကလ িয়ার လက်နက်တွေကိုခင်မြောင်လုပ်နေပြီးမိမိတို့ရဲ့စွမ်းရည်ကိုလိုက်မမီအောင်လုံဆောင်နေတယ်လို့အမေရိကန်ကာဝေးအသုံးစရိတ်အသစ်ဒေါ်လာဘီလီယံ900ရာထားတာကိုထောက်ပြပြီးအင်ပြည်တော်ပြောခွင့်ရဆာရဆန်ဒါစ်ကပြောသွားပါတယ်။ဒီအကြောင်းသတင်းဆောင်ပါကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
ရှီးရီးယားနိုင်ငံမှာအရှေ့ပိုင်းဂေါ်တာဒေတာကအရက်သားတွေဘေးလွတ်ရရွှေ့ပြောင်းဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလမ်းဖွင့်ပေးဖို့ရုရှားရဲ့အဆိုပြုချက်ဟာဟာတာတစ်ခုဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာပြနေမှာပြောကြားလိုက်ပါတယ်။ဒေတာကန်တွေအနေနဲ့သူတို့ကိုဖမ်းဆီးအသုံးချမှာတွေအသက်သေးဆုံးမှာတွေကိုကြောက်နေကြတယ်လို့လည်းပြောပါတယ်။ရုရှားဖွင့်ပေးတဲ့လမ်းကိုသုံးရမှာကြောက်နေကြကြောင်းဘာကြောင့်လဲဆိုတော့ဒေတာကန်တွေအနေနဲ့သူတို့ကိုရှီးရီးယားသမ္မတဘက်ရှာအာအစတ်တပ်တွေကဖန်စီအတုံးချမှာကိုစိုးရိမ်နေတယ်လို့သူတို့အသက်ခံရမှာသူတို့နေအိမ်တွေကိုဘယ်တော့မှပြန်ပြီးမရောက်တော့မှာကိုစိုးရိမ်နေကြတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ဟက်တန်နယူးယောက်ကကြက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တချိန်ထဲမှာပဲအကောင့်ထဲမှာပေါ်လာတဲ့ဆီးရီးယားနိုင်ငံတွင်ရေ30ကျပ်အပြစ်အခက်ရစေးစတင်ဖို့အတွက်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးအကြီးအကဲမတ်ခ်လော့ကော့ကလုံခြုံရေးကောင်စီကိုတွန်းအားပေးနေပါတယ်။တိုက်ပွဲကိုတလကြရက်ဆိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်တုန်းကပဲတင်းကျဉ်ကျဉ်ထဲဆုံးဖြတ်ခဲ့တာပါ။လူသားချင်းစာနာမှုအကူအညီပေးရတဲ့ရင်တန်းတွေတော့ရမှာ9နာရီတည်းနဲ့ဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းလောကော့ကပြောပါတယ်
။တန်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မြန်မာရဲ့အခွန်အမြေချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာကြေညာလိုက်ပါတယ်။တန်မနီသွင်းကုန်တွေပေါ်အခွန် 25 ရာခိုင်နှုန်းနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန် 10 ရာခိုင်နှုန်းချမှတ်မယ်အကောက်ခွန်နှုန်းထားဟာကာလတာရှည်ရှိသွားလိမ့်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီအခွန်ဆန်ရာအမိန့်ကိုနောက်သတင်းမှတ်တရရက်မှာလက်မှတ်ထိုးထုတ်ပြန်မယ်လို့လည်းဆိုပါတယ်။ကျွန်တော်တို့ရဲ့တန်မနီနဲ့အလူမီနီယံကုန်ထုတ်လုပ်ငန်းဟာကမ္ဘာတဝန်းကနိုင်ငံတွေရဲ့မမျှတတဲ့ကုန်သွယ်ရေးနဲ့ဆိုးရွားတဲ့မူဝါဒတွေကြောင့်ဆယ်စုနှစ်ပေါင်းများစွာနစ်နာခဲ့ရတယ်လို့ကြာသပတေးနေ့အစောပိုင်းက Twitter မှာသမ္မတထရမ့်ကရေးပါတယ်။ကျွန်တော်တို့နိုင်ငံကုမ္ပဏီတွေနဲ့အလုပ်သမားတွေအပေါ်နောက်ထပ်အခွင့်အရေးယူတာမျိုးကျွန်တော်တို့လက်မခံနိုင်တော့ပါဘူး။လွတ်လပ်မျှတပြီးကျနာတဲ့ကုန်သွယ်ရေးကိုကျွန်တော်တို့လိုချင်ပါတယ်လို့လည်းသမ္မတထရမ့်ကရေးပါတယ်။2019ခုနှစ်ကအမေရိကန်သမ္မတသွင်းကုန်ထုတ်ဝေနီးပါးဟာကနေဒါ၊ဘရာဇီး၊တောင်ကိုရီးယားနဲ့မက္ကဆီကိုနိုင်ငံတွေကဖြစ်ပြီးအမေရိကန်သွင်းကုန်စုစုပေါင်းမှာတရုတ်နိုင်ငံကပို့တာနှစ်ရာခိုင်နှုန်းလောက်ပဲရှိပါတယ်။တရုတ်သမ္မတရှီကျင်းဖင်ရဲ့စီးပွားရေးဆိုင်ရာထိပ်တန်းအကြံပေးပို့ကိုလျိုဟီဟာ Now the Rimba Tadabrinima, American Gulayapu Shibi, American Suyapu, take ten town Shuzurine, Christmas Sunibu, season Tabare.
American at Taiwan Nangancha, Nanangan Siwai Pomoto, the Yenimu season, Ubri Chantia Poma, Tamara Trumka, Lama Jetubo Kesago, Sachi Namum Shibu, Lopioso Lipare, January Laga, American Auto Dogani Tabor together, Taiwan Key Dola, Yasaya Ubri Chango, American Atello Dogani, Bodupunima, TPU Baker Lapsipare, the Ubri Yaru San Along Town. ကတာဝန်ရှိသူတွေအနေနဲ့အမေရိကန်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့ထိုင်ဝမ်ကိုအပြန်လည်ခီးသွားလာနိုင်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံနိုင်မယ့်အပြင်ထိုင်ဝမ်နိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာကိုယ်စားလှယ်တွေအနေနဲ့လည်းအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေလုပ်ကင်ဖို့အတွက်အခွင့်အရေးတွေရရှိလာစီမှာဖြစ်ပါတယ်။ဒီ ဲ့တာပါ။သမ္မတထရမ့်အနေနဲ့သဘောတူလက်မှတ်ရေးထိုးနိုင်ရရှိနေတဲ့ဒီဥပဒေကြမ်းကိစ္စဟာတရုတ်နိုင်ငံနဲ့မူဝါဒကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူဂျန်ရွမ်းကပြောဆိုခဲ့ပါတယ်
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ဒိုင်းဒိုမီတာ40 kHz 9483ညာဒိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA ကနေတောက်ကြံနေမနေ့ဖက်တင်ပြကိုဒိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံရဲ့ဇက်မှာချထားတဲ့မြန်မာတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုချက်ချင်းစုခွာပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးသွားတဲ့လူငယ်များတွေစခန်းကျနေထိုင်နေကြတဲ့နေရာနားမှာမြန်မာတပ်ဖွဲ့တွေချထားလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာအသံမှတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကဆင့်ခေါ်ပြီးအခုလိုတောင်းဆိုလိုက်တာပါ။ဒီလိုစစ်အင်အားချထားတာမျိုးဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမရေရာမှုဖြစ်လာစေပြီးနေဇက်မှာတင်းမာမှုတိုးလာစေမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနယာယီတွန်းဝန်ကမြန်မာအသံမှတ်ကြီးကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုရောလက်နက်တွေကိုပါချက်ချင်းပြန်ရုပ်သိမ်းပေးပြီးမြန်မာအာဏာပိုင်တွေကိုအကြောင်းကြားပြီးဖို့တံမတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယာယီအထွန်းဝန်ကပြောတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနကပြောပါတယ်မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာ6000လောက်နေထိုင်နေကြတဲ့နိုင်ငံသားမျိုးကွက်ချင်းလေးနားမှာမြန်မာစစ်တပ်တွေကိုချထားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဌာနဘက်ကရောတခြားတာဝန်ရှိသူတွေစီကပါတုံ့ပြန်ချက်တခုခုချက်ချင်းထွက်မလာသေးပါဘူး
အကြမ်းဖက်ဖွဲ့ရဲ့ငွေကြေးဆိုင်ရာလေပတ်မှုနဲ့ငွေမဲခဝါချမှုတွေကိုစောင့်ကြည့်တဲ့ကမ္ဘာငွေကြေးစောင့်ကြည့်အဖွဲ့ FATF ရဲ့စီးရင်တဲ့မှာပါကစ္စတန်ကိုအခြေအနေအဆိုးဆုံးအဆင့်ထဲနည်းနည်းပိုပြီးကောင်းတဲ့ grey list မျိုးရောင်ဆင်မှာပြန်လည်ထည့်သွင်းသတ်မှတ်တော့မှာဖြစ်ကြောင်းပါကစ္စတန်အာဏာပိုင်တွေကဒီသတင်းပတ်ထဲမှာပဲအတည်ပြုပါတယ်ပါကစ္စတန်နိုင်ငံတွင်အကြမ်းဖက်ဖွဲ့တွေနဲ့ဆက်နွယ်နေတဲ့ငွေကြေးဆိုင်ရာရာဇဝတ်မှုတွေပပျောက်စေရတဲ့အတွက်အရေးယူဆောင်ရွက်မှုတွေကိုကျေနပ်လောက်အောင်လုပ်ခဲ့ပါကြောင်း FATF အဖွဲ့ကိုပါကစ္စတန်အာဏာပိုင်တွေကတွေးဆောင်ဖြောင့်ပြနေတဲ့သတင်းပတ်ပေါင်းများစွာအတွင်းပါကစ္စတန်ရဲ့အခြေအနေကိုခံမှန်းလို့မရပဲဖြစ်နေပါတယ်။ဒါပေမဲ့သူတို့ရဲ့ကျိုးပန်းချက်မအောင်မြင်ပါဘူးလို့ဗိုလ်ထုတ်နေမှာပဲဝန်ခံခဲ့ကြတာပါ။အရေးယူလှုပ်ဆောင်တဲ့အစီအစဉ်ကိုနှစ်ဖက်ညှိနှိုင်းပြီးတော့ချိန်မှာတော့ဂျွန်လလောက်ထဲမှာပါကစ္စတန်ကို grey list ထဲမှာပြန်ပြီးသွင်းတော့မှာဖြစ်ကြောင်းပါကစ္စတန်နိုင်ငံကြီးဌာနပြောခွင့်ရမိုဟာမက်ဖေဇာကဗိုလ်ထုတ်နေမှာပဲသတင်းတောက်တွေကိုပြောပါတယ်။သတင်းပတ်ထဲမှာပါရီမှာကျင်းပတဲ့ FATF ညီလာခံမှာပါကစ္စတန်ကိုအကြမ်းဖက်မှုဆိုင်ရာစောင့်ကြည့်ဆင်းနဲ့ထဲ့တဲ့မတဲ့နိုင်ငံဆောင်ကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပြီးထဲ့သွင်းမှုဆုံးဖြတ်ခဲ့ကြတာပါပါကစ္စတန်အခုလို FATF ရဲ့အကြမ်းဖက်တမစောင့်ကြည့်ဆင်းနဲ့မှာထဲ့သွင်းခဲ့တာဟာပထမဆုံးကျင်းတော့မဟုတ်ပါဘူး2012ခုနှစ်ကနေစပြီး15ခုနှစ်ဆင်းနဲ့ကပြန်မရုပ်သိမ်းခင်အထိဖြစ်ပါတယ
်ဒီလိုနောက်မင်းကြရင်ဩစတြေးလျနိုင်ငံကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းလာတဲ့အခါသူ့ကိုကန့်ကွက်ဆန္ဒပြသူတွေကိုရိုက်နှက်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်းကမကြသေးခင်ကချင်းချောက်ပြောဆိုတာဟာလက်ခံနိုင်မွေရမရှိဘူးလို့ဩစတြေးလျအစိုးရကတုံ့ပြန်ပြောဆိုပါတယ်။အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနဲ့ဩစတြေးလျနိုင်ငံကြားအထူးထိပ်သီးစည်းဝေးပွဲကိုတက်ဖို့မစ္စတာဟွန်ဆန်ဩစတြေးလျကိုလာဖို့ရှိနေတာပါ။သူ့အပေါ်လေးစားသမှုမပြဘူး။သူ့ရဲ့ပုံလူတွေကိုမီးရှို့တယ်ဆိုရင်အဲ့ဒီလူတွေအင်အထိလိုက်ပြီးရိုက်ပစ်မယ်လို့ဒီကိစ္စသတင်းပတ်မှာဝန်ကြီးဟွန်ဆန်ကချင်းချောက်ပြောဆိုတာပါ။ဒီပြောဆိုချက်ပေါ်ဩစတြေးလျလွှတ်တော်အမတ်တွေအပြင်းထန်မကြေမနက်ဖြစ်ပြီးတုံ့ပြန်ပြောဆိုကြပါတယ်။မစ္စတာဟွန်ဆန်အခုလိုပြောဆိုထားတာနဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံပေါ်ဩစတြေးလျနိုင်ငံသားတွေကဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ကိုအတိအပြီးအကြောင်းကြားထားသလိုမလ18ရက်နေ့ဆက်ရှိနေပြီမှာကျင်းပမဲ့ထိပ်သီးအစည်းအဝေးတွင်ကမ္ဘောဒီးယားတာဝန်ရှိသူတွေနဲ့ဒီကိစ္စကိုပြောဆိုမယ်လို့လည်းပြောထားပါဗျ။
ပြင်သစ်ကာတန်ရှာဖရန်ဆွာဘော့ကာ American Tamara Donald Trump Sigo, much like the Jadavinima, South the Oak Lesson Pigabari, Tamara Trump, Twitter, Yuta Jediboma, Chicken, Pita Yotare, Gadon, Pombong, the Yapare Sauba, Tamara Trump, Social Media Gunny, Twitter, Yeta Jedigo, Netatu, now like Tan, Hazi, Lauti, Chishu Gedu, Nia Labare, to Twitter, Yeta Jediha, Omin Joja, Kedi, do it, Muadago, Pianwin, Nindalo, do it, take country, go let, take high portrait, don't get in it, Majamaja, Tantama, yeah, Sigasero, Chissi Gedaba, Bognet, Drepe, Yeda, do. Vanessa Duhamel Duha, Trump in 100 tweets. Trump in tweets, with a sago, yida get up, she be the Trump, a CY Losamuri, Tamra Yukawe, Messer, in the Chakaba Council in the Patebi, do a Pagwe Piosu, Murigo, Nitta Daja, Tisago, Yeti Kejaraba, Tamra Sigo, Tisau, Maju Mapogan Poga, do Tamara Damashi, and Tisau, Polamam Hojang, Yungabari, Tabi Mele Tamara Trump, Pelu, don't be a Miss Ragura, Tumati Jang Winkan Gabari. Trump and in a tenima, two jetta yita jerugo, pepe, piopia goma, so in there, drape yita do her mock up your body. Trump and jetta yita jet, don't don't corner town there, a council diago, yita raba, lupio body, Tisau, Tama, Trump and do the cha. Russia, Tamara, Vladimir Putin, Yagoria Council, Kenjum, only a pony le panabi, the Rosigole, make to report in there, lupio body.
Direct from Washington, the voice of America, the VOA. ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားရဲ့နောက်ဆုံးပေါ်ထုံးကြည်လက်နက်တင်တဲ့ပတ်သက်လို့ကြာတာရင်းတွေကထုတ်ပြပြောဆိုပါတယ်။ကမ္ဘာနေရာအလုံးနီးပါးကပြတ်မှတ်တွေကိုထိအောင်ပြစ်နိုင်စွမ်းရှိတယ်လို့ဆိုရဲမဟာဗျူဟာမြနျူကလ িয়ার လက်နက်တွေကိုသမ္မတပူတင်ကထုတ်ပြန်ကြညာခဲ့ပြီးတဲ့နောက်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကရောလွှတ်တော်မှတ်တွေကပါတုံ့ပြန်ကြပါတယ်။ဗီအိုအီသတင်းလွှာတွေကိုစောက်နှုတ်စူးစီးပြီးကိုကျော်ကျော်သိန်းကပြောပြမှာပါရှင်။ သမ္မတဗလာဒီမီယာပူတင်ကသူ့ရဲ့စလေးချိန်မြောက်နိုင်ငံတော်ချိန်ပြမိန်ကိုကြာတာရင်းနေကပြောခဲ့တာဖြစ်ပြီးအဲ့ဒီအထဲမှာသူ့အထူးတလဲပြောဆိုသွားသလိုလူတွေရဲ့အာရုံကိုဖန်ဆာခဲ့တဲ့ကိစ္စကတော့သူ့ဥဆောင်မှုအောက်မှာရုရှားစစ်ဖက်တည်ဆောက်မှုအထူးသဖြင့်ရုရှားနိုင်ငံရဲ့နျူကလ িয়ার လက်နက်စွမ်းအင်ကိစ္စပဲဖြစ်ပါတယ်။ဥရောပနဲ့အာရှမှာရှိတဲ့အမေရိကန်လေကြောင်းရံကာကွယ်ရေးဒုံးခွင်းဒုံးတွင်နဲ့ဂျာပြတ်ဟန်တာလို့မရနိုင်ဘူးဆိုတဲ့ကိုပြောက်ပဲထိန်းတုံးကြည့်တဲ့ထုံမဲ့ကြောင်းသမ္မတပူတင်ကသူ့မိန်ကုန်းထဲမှာမျောလင့်မထားပဲထည့်ကျင်ညာသွားတာပါ။
We're not surprised by the statements, and the American people should rest assured that we are fully prepared.
ရုရှားနိုင်ငံရဲ့နည်းပညာအောင်မြင်ထူးတက်မှုကြောင့်ကမ္ဘာပေါ်မှာရုရှားစစ်ဖက်အတွက်အဆင့်အတန်းအသစ်တစ်ခုရလာနိုင်မှာဖြစ်တယ်လို့သမ္မတပူတင်ကပြောပြီးဒုံးကျည်အသစ်တွေရဲ့စွမ်းရည်ကိုပုံဖော်ပြသဖို့ဖန်တီးထားတဲ့ဗီဒီယိုတွေကိုလည်းကြားခဲ့ပါတယ်။လက်နက်အသစ်တွေထဲမှာနျူကလ িয়ার စွမ်းအင်သုံးပဲ့ထိန်ဒုံးကျည်အမျိုးအစားတစ်ခု၊လေဆာလက်နက်တစ်ခု၊နျူကလ িয়ার စွမ်းအင်သုံး၊ရေအောက်ဒရုန်းလက်နက်တစ်ခုနဲ့အတန်တက်မြန်တဲ့ဒုံးကျည်အသစ်တစ်မျိုးကိုပါပါတယ်။လက်နက်အသစ်တွေအကြောင်းသမ္မတပူတင်ရဲ့ဒီပြောဆိုချက်တွေအပေါ်အမေရိကန်လွှတ်တော်ဘက်ကတုံ့ပြန်ချက်ကလည်း
ရုရှားနိုင်ငံမှာမလ၁၀ရက်နေ့ကျရင်သမ္မတရွေးကောက်ပွဲကျင်းပဖို့ရှိနေပြီးအဲ့ဒီမတိုင်ခင်မှာပဲသမ္မတပူတင်ကလက်ရှိသမ္မတတံတွင်နောက်ဆုံးအဖြစ်နဲ့
စုစုပေါင်းဆိုရင်14ကြိမ်မြောက်နိုင်ငံတော်ခြေပြမိန်ကုန်းကိုပြောတာပါသူရဲ့ထိတ်တန့်ဥစားပြီးကရုရှားလူထုတာယာဝပြောရေးနဲ့သူတို့ရဲ့လူမှုဖူလုံရေးအခြေအနေတွေတိုးတက်လာစေဖို့ဖြစ်တယ်လို့လည်းမိန်ကုန်းထဲမှာသမ္မတပူတင်ကထည့်ပြောသွားပါသေးတယ်။ မကြာခင်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာလည်းမစ္စတာဘူဒင်းမယ်နောက်ထပ်6နှစ်သက်တမ်းအတွက်ပြန်ပြီးအရွေးခံရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပြပြသွားတာပါရှင်အခုအာဖဂန်ငြိမ်းချမ်းရေးအစီအစဉ်ဘက်ကိုအလှည့်ပေးပါမယ်အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအစီအစဉ်ကိုစာနာမှုအပြည့်နဲ့ပါကစ္စတန်နိုင်ငံကကူညီမယ်လို့ပြောလိုက်ပြီးအမေရိကန်ဦးဆောင်တဲ့စစ်ရေးအရာဂျိုဘန်မှုကအာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေကိုစိုးရွားစေတယ်လို့ပါကစ္စတန်နိုင်ငံဂျာယေးဝန်ကြီးခဝါဂျာအစစ်ကပြစ်တင်ထပ်မံပြစ်တင်လိုက်ပါတယ်သတင်းတော့ AS Gold ရဲ့သတင်းလွှာကိုဦးဆောင်မဝေကတင်ပြပေးပါမယ်ရှင်
ကျူတင်ကတ်တချက်တည်းမထားဘဲတာလီဘန်အဖွဲ့နဲ့ဆွေးနွေးဖို့အတွက်အာဖဂန်နစ္စတန်သမ္မတအာရှဖ်ဂါနီရဲ့ကမ်းလှမ်းမှုပေါ်ပါကစ္စတန်နိုင်ငံကကြာတာပရင်းနေမှာချီးကျူးပြောဆိုလိုက်ပြီးစစ်မဲ့ဖြစ်ပွားနေတဲ့အဖွဲ့နှစ်ဖွဲ့ကြားညီညာရေးအတွက်စစ်ဆက်ပြုလုပ်မယ်ကြိုးပမ်းမှုတွေမှာလိုအပ်တာမှန်သမျှကိုစေရနာအပြည့်နဲ့အကူအညီပေးပါမယ်လို့ကမ်းလှမ်းလိုက်ပါတယ်။ဒီမတိုင်ခင်တည်းကသမ္မတဂါနီကကမကထပြုလုပ်ပြီးတော့ကျင်းပပေးတဲ့ကဘူးလုပ်ငန်းစဉ်လို့အမည်ပေးထားတဲ့နိုင်ငံတကာညီလာခံမှာသူကတာလီဘန်တွေကိုကဘူးမှာရုံးငန်းတစ်ခုလာရောက်ဖွင့်လှစ်ဖို့ကမ်းလှမ်းခဲ့တယ်လို့ကာလကြာရှည်ဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲအဆုံးတတ်နိုင်ဖို့အတွက်ကြိုတင်ကန့်တတ်ချက်တွေမထားဘဲတွဲဆုံဆွေးနွေးမှုပြုလုပ်ဖို့ဖိတ်ခေါ်လိုက်ပါတယ်။ပါကစ္စတန်ဟာအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုအပြေရှာဖို့အတွက်စစ်ဆက်ညှိနှိုင်းပေးနိုင်ရေးအမြင့်အလေးထားစဉ်းစားနေပါတယ်လို့ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးခဝါဂျာအာရှစ်ကအစ္စလာမဘတ်မြို့မှာသတင်းတောက်တီကိုပြောကြားခဲ့ပါတယ်။
طالبان کے ساتھ مذاکرات کی جو بات ہے جو پریزیڈنٹ اشرف غنی نے کی ہے وہ خوش آئند ہے یہ طالبان جو ہے وہ ایک سیاسی
عمرا اشرف غنی کا طالبان نے ညီညာရေးဆွေးနွေးစကားပြောဆိုကမ်းလှမ်းတာဟာတိုးတက်မှုတစ်ခုဖြစ်ပါတယ် طالبان ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကနိုင်ငံရေးအဆောက်အအုံတစ်ခုနိုင်ငံရေးအင်အားစုတစ်ခုဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အာဖဂန်နစ္စတန်ဟာသူတို့ရဲ့တန်းပီဖြစ်ပါတယ်ဒါကြောင့်အခုဖြစ်ရဟာကောင်းမွန်တဲ့အရေးတစ်ခုဖြစ်တယ်လို့ခေါင်းအားရှိတဲ့လက္ခဏာတစ်ခုအာဖဂန်နစ္စတန်နိုင်ငံမှာဖြစ်ထွန်းလာတာဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးအာစစ်ကဥရဒူဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ဆက်လက်ပြီးသူကအာဖဂန်အနေနဲ့လိုအပ်မယ်ဆိုရင်ဘလို့အထောက်ပံ့ဘလို့အကူအညီပဲလိုအပ်တည်ဖြစ်ပါစေပါကစ္စတန်ကစီရီနာအပြည့်အဝနဲ့အကူအညီပေးပါမယ်လို့ကတိပြုပြောကြားလိုက်ပါတယ်။နောက်ပြီးသူတို့အနေနဲ့တခြားနိုင်ငံဖြစ်တဲ့သုံးပွင့်ဆိုင်လေးပွင့်ဆိုင်ဒါမှမဟုတ်အိန္ဒိယနိုင်ငံတွေဒါမှမဟုတ်ဒေတာရင်းနိုင်ငံတွေရဲ့အကူအညီလိုအပ်ခဲ့ရင်အလုံးအစင်းသင့်ရှိနေပါလိမ့်မယ်လို့အာစစ်ကပြောပါတယ်။တမရဂါနီရဲ့ကမ်းလှမ်းချက်ပေါ်တာလီဘန်ဘက်ကတော့တရားဝင်တုံ့ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့အာဖဂန်အစိုးရဘက်ကအရင်တုန်းကတွစ်ဆုံဆွေးနွေးဖို့ကမ်းလှမ်းမှုတွေကိုတာလီဘန်ဘက်ကညှင်းပယ်ခဲ့ပြီးအမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဆွေးနွေးဖို့တောင်းဆိုခဲ့ပါတယ်။စစ်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့ဝါရှင်တန်နဲ့ပဲတိုက်ရိုက်စကားပြောချင်ပါတယ်။သူတပည့်အာဖဂန်ခေါင်းဆောင်အနေနဲ့တော့မဆွေးနွေးလိုဘူးလို့ပြောခဲ့တာပါ။တာလီဘန်တပုံအနေနဲ့ဟာကွန်နီကွန်ရဲ့အဖွဲ့ဝင်တွေဟာပါကစ္စတန်ပိုင်နက်ကိုအသုံးပြုပြီးတော့လက်နက်ကင်လှုပ်ရှားမှုတွေဆင်ဆက်မပြတ်ပြုလုပ်နေတာပါပါကစ္စတန်ကတော့ဒါကိုညှင်းပါတယ်အာဖဂန်နစ္စတန်နဲ့အမေရိကန်တာဝန်ရှိသူတွေကတာလီဘန်တွေဆွေးနွေးပွဲစကားပွဲကိုရောက်လာအောင်သူတို့လုံခြုံစိတ်ချစွာခိုလုံနေတဲ့နေရာတွေကနေရှင်းထုတ်ပေးဖို့အတွက်ပါကစ္စတန်အစိုးရကိုဖိအားပေးနေကြပါတယ်
उसमें अगर कोई और प्लेटफॉर्म वो यूज करना चाहेंगे कुछ सेफ फ्री की या चार फ्री की
अमेरिकन गांव सौने मनिया टपरे अफगानिस्तान နိုင်ငံအတွင်းမှာရှိနေတဲ့အတွက်ဘာမှဖြစ်မလာပါဘူးဒေတာတွေမှာညင်းညမ်းမှုလည်းရှိမလာတဲ့အပြင်လွန်ခဲ့တဲ့နှစ်20ကတည်းကတောင်စိုးရိမ်စရာကောင်းတဲ့အခြေအနေမျိုးဖြစ်နေတယ်လို့ဝင်းကြီးအာစစ်ကဥဒဒူဘာသာနဲ့ပြောသွားတာပါသူကပါကစ္စတန်နိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကပြည်ပခါကိုတရုတ်အီရန်ရုရှားတူရကီစတဲ့နိုင်ငံတွေနဲ့အတူဒေတာတွင်မှာအဖြေရှာဖို့ကြိုးပမ်းနေပါတယ်။တမရဂါနီရဲ့တာလီဘန်၏အပေါ်ကမ်းလှမ်းချက်ဟာလည်းဒီကြိုးပမ်းချက်ထက်ကတခုအပါအဝင်ဖြစ်ပါတယ်။အိန္ဒိယနိုင်ငံနေနဲ့ဒေတာတွင်နိုင်ငံတွေဟာအာဖဂန်နစ္စတန်နိုင်ငံအတွင်းမှာဖြစ်နေသမျှကိစ္စရပ်တွေနဲ့ဓာတ်ရိုက်တက်ဆိုင်နေပါတယ်လို့ပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်အေးချမ်းမှုအရေးနဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်ချေမှုရေးကိစ္စတွေပေါ်သဘောထားကွဲလွဲမှုတွေကအမေရိကန်နဲ့ပါကစ္စတန်တို့ရဲ့ဆက်ဆံရေးကိုထိခိုက်စေပါတယ်။ဒါပေမဲ့ပါကစ္စတန်ဟာဒေတာရင်းမိတ်ဆွေနိုင်ငံတွေနဲ့နီနီကက်ကက်ဆက်ဆံဖို့အတွက်သူ့ရဲ့နိုင်ငံသားရေးမူဝါဒကိုပြင်ဆင်ပြောင်းလဲဖို့လှုပ်ဆောင်နေတယ်လို့ဝန်ကြီးကပြောပါတယ်။ကျွန်တော်တို့အနေနဲ့ကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားအစရေမခံနိုင်တယ်လို့အမေရိကန်ရဲ့တဆင့်ကန်လက်ပါစီတဲ့အဖြစ်မခံနိုင်ပါဘူး။တချိန်လုံးကလို့အမေရိကန်ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးလို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးအာစစ်ကပြောဆိုလိုက်ပါတယ်ခင်ဗျာ။
ဥဆောင်မွေပြပြသွားတာပါရှင်အခုတော့ကမ္ဘာအရှိဆုံးနိုင်မြစ်ကရေအရင်းမြစ်ကိုဘလို့ခွဲဝေအသုံးဆွဲရေးဆိုတဲ့သတင်းလွှာကိုလည်းအလှည့်ပေးပါရစေရှင် အာဖရိကတိုက်ကိုဖျက်ဆီးနေတဲ့ကမ္ဘာအရှိဆုံးမြစ်တစဉ်ဖြစ်တဲ့နိုင်းမြစ်ကြီးပေါ်မှာအီသီယိုးပီးယားနိုင်ငံကရေကာတာတည်ဆောက်နေတာ၅နှစ်ကြာခဲ့ပြီးတဲ့နောက်မြစ်အောက်ပိုင်းမှာတည်ရှိတဲ့အီဂျစ်နိုင်ငံနဲ့ဆူဒန်နိုင်ငံတို့ကရေကာတာကြောင့်မြစ်ရေကျသွားပြီးစိုက်ပျိုးရေးပေါ်မှာတက်ရောက်မှုတွေရှိလာမှစိုးရိမ်နေကြပါတယ်။မြစ်ရေတုံ့ဆွဲမှုနဲ့ပတ်သက်လို့ဆက်ဆံရေးမပြတ်သဘောတူညီမှုတရားရရှိရေးအတွက်ညှိနှိုင်းနေကြတဲ့အကြောင်း VOA သတင်းတောက် Edward Uranian Cairo မြို့ကနေပေးပို့လာတဲ့သတင်းဆောင်ပါကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
အီဂျစ်နိုင်ငံကိုနိုင်မြစ်ကြီးရဲ့လက်ဆောင်ဆိုပြီးရှေးဂရိစ်သမိုင်းပညာရှင်ဟာရဒီဒက်စ်ကတင်စားခေါ်ခဲ့ပြီးတဲ့နောက်နှစ်ပေါင်း2000ကြာဒီကနေ့ခေတ်မှာတော့အီဂျစ်နိုင်ငံရဲ့ရေရရှိရဟာချင်းချောင်းမှုတွေနဲ့ရင်ဆိုင်နေရပါပြီ။နိုင်မြစ်ရဲ့မြေလက်တက်တစ်ခုပေါ်မှာအီသီယိုးပီးယားနိုင်ငံက2013ခုနှစ်ကစပြီးတော့ရေကာတာတည်ဆောက်နေတာပြည်စည်းလို့နေနေပါပြီ။1929နိုင်ငံတကာသဘောတူညီချက်နဲ့နိုင်မြစ်ရေကိုဝင်းမြအသုံးဆွဲနေတဲ့အီဂျစ်နိုင်ငံကအီသီယိုးပီးယားရဲ့ရေကာတာတည်ကြောင်ရေတွေအလုံးလောက်မရတော့မှကိုစိုးရင်လာနေပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကအီသီယိုးပီးယားနိုင်ငံမျိုးတော့အက်ဒစ်အဘဘာကိုလာရောက်လဲပတ်ခဲ့တဲ့အီဂျစ်သမ္မတအဗ်ဒယ်ဖာတာ LCC ကသူ့ရဲ့စိုးရင်ချက်တွေကိုရှင်းရှင်းလင်းလင်းနဲ့အေးအေးဆေးဆေးအခုလိုချပြခဲ့ပူပါတယ်။
انت هتطور وتنمي وانا معاك
ဒီကရာတိဆောက်လိုက်ခြင်းအဖြစ်အီသီယိုးပီးယားနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်လာမှာပါဒါမှမဟုတ်အီဂျစ်နိုင်ငံသားတွေနိုင်မြစ်ထဲကလာတဲ့ရေကိုပဲအမိပြုပြီးအသက်ရှင်သန်နေရတယ်ဆိုတာကိုလည်းသတိပြုစေချင်ပါတယ
်ဒါဟာစိုးရိမ်စရာကောင်းတဲ့အချက်ဖြစ်တယ်လို့ရေအရေးကျွမ်းကျင်သူတွေကပြောပါတယ်ဗြိတိန်နိုင်ငံက British Overseas Development Institute ကကျွမ်းကျင်သူ Guy Jobbins ကတော့အခုလိုသုံးသပ်ပါတယ
် 99% ofEgypt's water comes through the Nile.
အီဂျစ်နိုင်ငံရဲ့တောက်သုံးရေ 99% ရာခိုင်နှုန်းကနိုင်မြစ်ကလာတာပါ။ဒါကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးစက်ရုံလုပ်ငန်းနဲ့တောက်သုံးရေရရှိမှုပေါ်သက်ရောက်မှုတွေရှိပါတယ်။နိုင်မြစ်ကစီလာမဲ့ရေပမာဏအပြောင်းလဲဖြစ်မဲ့ကိစ္စရမျိုးဒါမှမဟုတ်လဲအဲ့ဒီရေတွေဖွင့်ချပေးမဲ့အချိန်နဲ့ပတ်သက်တဲ့ဘယ်လိုကိစ္စမျိုးကိုမဆိုအီဂျစ်ဘက်ကတော့စိုးရိမ်မှုရှိနေပါတယ်
။အီသီယိုးပီးယားရဲ့ရေကာတာတဲ့ကြောင့်အီဂျစ်နိုင်ငံရဲ့စိုက်ပျိုးရေးနဲ့နေ့စဉ်လူမှုဘဝတွေပေါ်ဘယ်လိုသက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ဘယ်သူမှတိတိကျကျမပြောနိုင်သေးပါဘူး။ဒါပေမဲ့လည်းအီဂျစ်နိုင်ငံမှာတည်ဆောက်ထားတဲ့ Aswan High Dam မြေကာတာမှာတော့အပြောင်းအလဲတွေစပြီးတွေ့လာနေပါပြီ။အဲ့ဒီမြေကာတာကို Soviet Union က1980ခုနှစ်မှာကူညီတည်ဆောက်ပေးခဲ့တာပါ။မြေရေခန့်ချောက်တဲ့နေရာတွေတိုးလာနေတဲ့အတွက်ဆက်ပြိုးရေးလုပ်ငန်းတွေမှာဆက်ရောက်မှုတွေရှိလာနေပြီလို့သူတို့ကသတိပေးပါရယ်။ Guy Jobbins ကပဲအခုလိုပြောပါရယ်။
So therefore Egypt is very concerned about anything that might change the amount of water that comes down the Nile.
နိုင်မြစ်ကနေအီဂျစ်နိုင်ငံရဲ့စီးဝင်မဲ့ရေတွေနည်းသွားမဲ့ဆိုရင်ဒီဒေသကိုကျော်ပြီးပင်လယ်ထဲစီးသွားမဲ့မြေတွေလည်းနည်းသွားပါလိမ့်မယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီမှုရအောင်ဆက်ပြီးတော့ဆွေးနွေးနေကြပါရယ်။အီဂျစ်နိုင်ငံခြားရေးဝန်ကြီးဆမက်ရှုဂရီနဲ့အီသီယိုးပီးယားနဲ့ဆူဒန်အရာရှိတို့က African Union ထိပ်သီးညှိနှိုင်းခမ်းမဇန်နဝါရီလကတွေ့ဆုံခဲ့ပါရယ်။အတိအကအငင်းပွားနေတဲ့အကြောင်းအရာကတော့အီသီယိုးပီးယားအနေနဲ့သူရဲ့ရေလောင်ကမ်းကြီးထက်ကို7နှစ်တကြိမ်ရေဖြစ်မလားဒါမှမဟုတ်3နှစ်တကြိမ်ရေဖြစ်မလားဆိုတဲ့ကိစ္စပါဒီကိစ္စကအီဂျစ်နိုင်ငံရဲ့ရေတုံဆွဲမှုအပေါ်အကန့်အသတ်တွေဖြစ်လာစေနိုင်တယ်လို့သတင်းထောက် Hishman Qassam ကပြောပါတယ
် If no deal is reached over there it could be catastrophic because it could mean
တကယ်လို့သဘောတူညီမှုမရခဲ့ဘူးဆိုရင်အခြေအနေတွေအတော်ဆိုးရွားသွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့အီဂျစ်နိုင်ငံကလက်ရှိစိုက်ပျိုးမှုတွေအတော်များများရေရတော့မှာမဟုတ်တလို့မုခောင်ကြီးရှာပြီးတော့ပြင်းထန်ဆိုးရွားတဲ့တယောက်မှုတွေဖြစ်လာပါလိမ့်မယ်
။အီသီယိုးပီးယားဘက်ကနိုင်မြေပေါ်တိဆောက်မဲ့ဘလို့ရေကာတာမျိုးကိုမဆိုဖျက်ဆီးပစ်မယ်ဆိုပြီးတချိန်ကသတိပေးခဲ့တဲ့သမရဟောင်းဟူစီမူဘာရက်လက်ထက်ကစစ်ဖြစ်လို့နေတီဖြစ်ခဲ့ဖူးပါတယ်။ဒါပေမဲ့လည်းတဟာကောင်းမွန်တဲ့ရွေးချယ်မှုတော့မဟုတ်ဘူးလို့သတင်းထောက် Hishman Qassam ကပြောပါတယ
် If there's a diplomatic failure and Egypt
ရေလိုများတာမန်ကြီးလုပ်ငန်းတွေမအောင်မြင်ဖြစ်ပြီးတော့အီဂျစ်ဘက်ကစီးရင်အားကိုအသုံးပြုလာမယ်ဆိုရင်ဒါဟာအီဂျစ်သမိုင်းမှာအကြီးမားဆုံးတာမန်ကြီးကြဆုံးမှုသာဖြစ်လာပါလိမ့်မယ်။နောက်ပြီးတော့အီဂျစ်ရဲ့စစ်လက်နက်ပစ္စည်းရရှိရေးပေါ်မှာတယောက်မှုတွေလည်းဖြစ်သွားစေမှာပါ။
တချိန်ထဲမှာပဲအီဂျစ်သမ္မတ LCC ကလည်းဒီကိစ္စကိုတာမန်ရဲ့နေလာနေတာဆက်ပြီးပြောဆိုဆွေးနွေးသွားမယ်လို့ပြောပါတယ်ရှင်။
ဆိုရရှင်များရှင်မြမရေကကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ပျက်စီးခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအကြမ်းဖက်မှုတွေတွေ့လာနေရပါတယ်ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲနိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်နေလိုက်စီစဉ်ကကြိုဆိုပါရစေ။
ပြည်ရအမေရိကန်တန်ရက်တိုက်ရိုက်လေးလှိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညတိုက်ရိုက်လေးလှိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုထိုင်းနိုင်ငံအတွင်းရောင်းစားခံခဲ့ရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အမှုကိုထိုင်းအာဏာပိုင်တွေဘယ်လိုကင်တွယ်ဖြစ်ရှင်းပေးသလဲဆိုတာသိကြရမှာပါ။ထိုင်းနိုင်ငံမှာအလုပ်လုပ်ဖို့ရောက်လာပြီးပွဲစားအဆင့်ဆင့်ရောင်းစားတာခံခဲ့ရတဲ့မြန်မာနိုင်ငံသား16ယောက်ကိုထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလ28ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးလွှဲပြောင်းပေးခဲ့ပါတယ်။ပြန်ပို့ခံရသူတွေဟာရခိုင်တိုင်းရင်းသားအများစုဖြစ်နေပြီးသူတို့ထဲမှာကိုလက်အင်ကာချွေရင်းတဲ့အထိကျမ်းမာရေးဆိုင်ရာထိခိုက်နစ်နာမှုရှိတဲ့သူတွေအတွက်ထိုင်းအာဏာပိုင်တွေကနစ်နာကြေးပေးခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာအလုတ်ကင်ရှာဖွေဖို့လာကြရင်းနဲ့မြန်မာနိုင်ငံသား16ဦးဟာလူပွဲစားတွေရဲ့အဆင့်ဆင့်ရောင်းစားမှုကိုခံခဲ့ရတာပါဒီအတွက်တချို့ကတော့ကိုယ်လက်အင်ကချုပ်ရင်းမှုတွေပါဖြစ်ခဲ့ရပြီးကျန်းမာရေးထိခိုက်မှုတွေပါရှိခဲ့ပါတယ်ဖေဖော်ဝါရီလ28ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကလူကုန်ကူးမှုတက်ချက်ရေးဆိုင်ရာရဲအရာရှိကဦးဆောင်ပြီးမြန်မာနိုင်ငံသား16ဦးကိုထိုင်းမြန်မာချစ်ကြည်တရားပေါ်ကနေမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့အခြေစိုက်မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကရှင်းပြပါတယ်
။တိုင်းနိုင်ငံလူကုန်မှုတက်ချက်ရေးအဖွဲ့ကဒုတိယရေကြိုးဦးဆောင်တဲ့အဖွဲ့ကနေပြီးတော့ဒီမြန်မာရွှေ့ပြောင်းလို့တမထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့မြန်မာရွှေ့ပြောင်းလို့မှာ16ယောက်ကိုလွှဲပြောင်းတော့မှာလူပွဲစားတွေရနေစင်လာတယ်။အဲ့ဒီမှာလည်းတရားဝင် agency ကလာရလည်းရှိတယ်။သုံးသပ်နိုင်မဲ့ထိုင်းရောက်တဲ့ခါကျတော့ပို့ပြီးတော့လူအားကကောင်းတဲ့နေရာတွေရွှေ့ပြောင်းရနေပြီးတော့သူတို့လူကုန်မှုခံရတာပေါ့။ရောက်တယ်မြန်မာနိုင်ငံမှာရှိတယ်ရောက်ပြီတော့မှရှိတဲ့လူကုန်မှုတာစီကကွေရုံမှာလွှဲပြောင်းလိုက်တယ်မြန်မာနိုင်ငံဘက်ကပြန်လည်နေရာချထားဦးစီးဌာနညွှန်ကြားမှုချုပ်ဦးဝင်းနိုင်ထွန်းကလက်ခံတယ
်လူကုန်ကုန်ခံရသူတွေထဲကတချို့ကတော့ကိုလက်အင်ကပါချုပ်ရင်းလာရှိနေတဲ့အတွက်ထိုင်းရနာပိုင်တွေကနစ်နာကြီးပေးခဲ့တယ်လို့ဆိုပါတယ်အခုလိုမျိုးတရားဝင်လွှဲပြောင်းတဲ့အမှုတွေကတော့အနည်းငယ်သာရှိပြီးမြန်မာရှေ့ပြောင်းလို့သမားအတော်များများရဲ့လှုပ်အားကားတွေကိုလူပွဲကားတွေကကြိုတင်ထုတ်ယူပြီးရောင်းစားမှုတွေလုပ်နေတာကတော့မကြာခဏဆိုသလိုရှိနေတဲ့အကြောင်းထိုင်းမြန်မာနယ်စပ်မင်းဆောင်မြို့အခြေစိုက်ရောင်ကြီးဦးလို့သမားအဖွဲ့ကတာဝန်ရှိသူဦးမိုးကျော်ကလည်းပြောပြပါတယ
်လူသမားကြီးအဖွဲ့ရဲ့ကိုတိုက်ကြပြီးကူညီဆောင်ရွက်လို့ခုလိုမျိုးလူကုန်ကူးခံရတဲ့လူတွေရှိနေတယ်လို့ပဲထိုင်းနိုင်ငံတနင်္သာရီမှာအလားလူမတိသူမတိနဲ့အလားထိုင်းနိုင်ငံထဲမှာလောကကိုကျူတင်ထုတ်ယူသွားပြီးတော့အလို့သမားအဖြစ်နဲ့ထားခဲ့တဲ့ရောင်းစားခံရတဲ့လူကုန်မှုခံရတဲ့လူတွေကအများများရှိနေသေးတယ်ပေါ့နော်။ကိန်းကနန်းအရတော့ပေါ်ပြမယ်ဆိုလို့ရှိရင်တော့ဒါဒီဒေသတစ်လျှောက်လုံးမှာဖြစ်နေတဲ့ခါကျတော့ဟိုဒါပေါ်ပြနိုင်ခြင်းတော့မရှိသေးဘူး။ဒါမင်းလည်းလူကုန်မှုကဟာလားပတ်နိုင်ငံကပူပေါင်းမှုဆောင်ရွက်နေပြီလို့ရလဲမဲ့လူကုန်မှုတွေကတော့ဆက်ရှိနေသေးတယ်ဆိုတာကိုကျွန်တော်တွေ့နေရပါတယ်။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရာမှာ21ရာစုအတွက်လူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့တရားတူအဆင့်ဖြစ်သတ်မှတ်ခံရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့်ဖော်ပြထားပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်ကိုလှိုင်းလိုမီတာ32 40နဲ့ 48 အပြင်လှိုင်းလက်မီတာ190ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2018ခုနှစ်မတ်လ2ရက်တောက်ကြနေမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုင်းလက်မီတာ190 kHz 1595ကလည်းဖန်ယူနိုင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာဖို့ရှိသလိုကျမရဲ့အစီအစဉ်မှာလူခန္ဓာကိုယ်တွင်ကအရိုးတွေအကောင်ခိုင်မာစေရေးပါတွေလိုအပ်တယ်လဲဆိုတာကိုအခုလိုပြောပြမှာပါ
ပဒမီဒီဒီအပေါ်မှာပါတယ်ဆိုအတားငါးချက်ကိန်းနောက်ဒီကတည်းကခုနအပေါ်မှာပြောလို့ဒီတမကဒီ
နေ့အထွေထွေတမတော့ဒေါက်တာမင်းစိုးဦးရဲ့ပြောပြချက်ဖြစ်ပါတယ်ရှင်အဲဒီနောက်တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရပါမယ်အခုအရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအီဒီယန်တို့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီနေ့မင်းကျင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ခဏ20ခုဆိုလို့ဒါတော်ရရှိများအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကိုဆိုလိုပါလေလို့တော်ရရှိများသိကျင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတက်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအတုံးနဲ့ပတ်သက်လို့ George Rupp ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းတာဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ထလာလာဒန်စီစဉ်ပို့ချပေးနေတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်ကျမရေးစီစဉ်မှာတော့အယိုးကျမ်းမာတန်ဆွမ်းရေးအကြောင်းကိုသိကြရမှာပါမြန်မာနိုင်ငံမှာအယိုးခိုင်မာတန်ဆွမ်းဖို့စားတောက်နေထိုင်မှုစနစ်မကျတာတွေကြောင့်အသက်ရလာတဲ့အခါမှာအယိုးနဲ့ဆိုင်တဲ့ပြဿနာတွေကြုံရလေ့ရှိပါတယ်အယိုးကျမ်းမာရေးအာမကောင်းရင်ရင်ဆိုင်ကြုံတွေ့ရတဲ့ပြဿနာတွေနဲ့အယိုးကျမ်းမာရေးဆိုင်ရာတန်ဆွမ်းမှုအတွက်ဆောင်ရံရှောင်ရံတွေကိုအထွေထွေသမားတော်ဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay အထူးကုသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီလူခန္ဓာကိုယ်မာတီတိစောက်ထားတဲ့အယိုးရဲ့အရေးပါမှုနဲ့ပတ်သက်ပြီးတော့ဆရာကြီးစပြောပြပေးပါလား။ဟု
တ်ခန္ဓာရဲ့တိစောက်မှုမှာဒီ skeleton လို့ခေါ်တဲ့အယိုးစုပါပေါ်တယ်ပေါ်ပြီးသားတာကိုစိတ်ပုံမှန်ပါမူတည်ပြီးတော့ကျော်သားကြီးအကြီးသားကြီးအဲ့လိုမျိုးကြီးကတိဆောက်လာတာဖြစ်ပါတော့အယိုးကတော့အခြေခံကြတဲ့ skeleton framework ဖြစ်တယ်လို့ပြောလို့ရအောင်
ဟုတ်ကဲ့ဆရာကြီးတကယ်လို့ဒီအယိုးကျမ်းမာရေးမကောင်းဆိုရင် ဘယ်လိုမျိုးဒုက္ခတွေရောက်နေလဲ
ရိုးတမ်းမာရေမကောင်းဘူးဆိုလို့ရှိရင်တော့ပထမတော့ဒီကတမဘို့လူတွေတမတဲ့အခါမှာသူတက်တည်လိုတာပေါ့နော် KCM တက်သူနော် Ontario Fight ကိုခေါ်တဲ့ UC လူရှိတာပေါ့အဲ့တော့အဲ့ဒီတမတက်ကြတဲ့နာပိတ်တက်ပြန်နေနေဖြစ်တဲ့ UC ကြောင့်ဆောင်လာဆောင်ရှိတယ်နော် UC ရဲ့ဖွဲ့စည်းပုံကစစ်ဆာသွားပြီးတဲ့အခါ Osteoporosis လို့ခေါ်တဲ့ UC ပွားတယ်ရောဂါတွေဖြစ်နေတယ်နော်အဲ့ UC ကိုပုံဝင်တာပေါ့နော် TB ကိုဝင်တဲ့အခါမျိုးတို့ဒီချာကြောကပြေဝင်တဲ့အခါကျတော့ဆိုတဲ့ဒီဝဲကျမကြီးထိခိုက်တာ
ဟုတ်ကဲ့အခုလို့ဒီအယူရဲ့ကျမကြီးကိုပေါ့နော်တမမှုကိုထိခိုက်တာတွေကဘာကြောင့်အဓိကဖြစ်ရလဲ
ဒီကျမကြီးထိခိုက်တာကပထမကိုယ့်ရဲ့အစားအစာထဲမှာကယ်လ်ဆီယမ်နဲ့ဗီတာမင်ဒီတက်ထူတဲ့တာလို့နောက်နေရောင်ကြီးကဗီတာမင်ဒီဥစားသေးတာအဲလိုမျိုးဗီတာမင်ဒီနေရာတဲ့အခါမျိုးမှာလို့နောက်အဒုခရိုက်ဆိုတာလို့ခေါ်တဲ့ဒီကိုခန္ဓာထဲမှာဟိုပါရာတာရိုက်တို့အဲ့လိုကျက်ကျက်နဲ့ဖြစ်နေတယ်ကိုထိလိုက်ကြည့်တယ်မတော့ကတ်မကောင်းတာလို့အဲ့လိုဖြစ်တဲ့အခါမျိုးတွေကိုသူရဲ့ဆက်ပါစီထိလိုက်တယ်။နောက်ရဲ့အလုံးကျတောက်တုံးတာနဲ့သိလိမ့်တောက်တုံးဖြစ်တဲ့အခါကျလို့ရှင်တော့အယူဖြစ်တဲ့တတိယအယူပါတယ်ခေါ်တယ်။ဟောကျူပရိုတင်းရောဂါဖြစ်တတ်ပါ
။ဟုတ်ကဲ့။နောက်ဒီကိုလက်လှူရှာမှုနဲ့ပတ်သက်လို့
အဲ့ဒါကတော့ဒါရိုက်သက်ဆိုင်တာတော့ဒီအယူပွားတဲ့အကျူပရိုတင်းကိုကာဝေးနေနေလေကိုယ်လုံးဆောင်မှုဆိုလို့ရှိရင်ယူဝတ္တမတို့ပြောတာပေါ့နော်ကိုလုံးဆောင်မှုတွေဒီအတိုင်းညာသူတို့ဒီသမီးတွေမှာဆိုလို့ရှိရင်ဒီသုံးပြီးတဲ့နောက်ပိုင်းမှာကိုလုံးဆောင်မှုတွေလည်းဒီမှာဆန်တော့ဒီ YouTube ဒီဘွားရယောဂါဖြစ်ဖို့ခွင့်လန်းပုံများတတ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ခုနကဆရာဒီအမျိုးသမီးတွေလို့ပြောတဲ့ခါကျတော့အမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးတော့ဒီအယူသမာမှုအားနေတဲ့အနေအထားရှိတာပေါ့ဆရာနော
်ယူဘွားကလည်းတတ်တယ်လို့ပြောတာဒီလိုမျိုးတွေကဖြစ်နေတယ်။မဟုတ်လို့လည်းဆိုတော့ဖိုက်ဘရိုဖိုဂျီတီဆောက်ပုံကမိမိရဲ့ယူဝါမိသားရဲ့ယူတဲ့ဆံပို့ပြီးတော့ပေါ်ပါပြီးပြင်းနေတာ။ဆိုတော့တစ်ဆက်ကမိမိရဲ့မှာဆိုလို့ရှိရင်မိမိဟော်မုန်းဖြစ်တဲ့အစ်ဆိုဂျင်ဟော်မုန်းကလိုအပ်တယ်။အစ်ဆိုဂျင်ဟော်မုန်းကယူဝါနေပြီးတော့ကေဖင်တက်ကိုဆုပ်ယူတဲ့မက်ကနီဇင်ကိုအထောက်အကူပြုနေတာ။အဲတော့ဒီမိမိရဲ့တိတ်ဆုံးသွားပြီးတဲ့အခါကျလို့ရှိရင်ဒီဒီဟော်မုန်းတွေအစ်ဆိုဂျင်ကကျော်တာဒါကကြတော့တွေးသွင်းမိမှနေကမှာပြည်ထနာတစ်ခုရယူရတီတီစားတယ်နှစ်ဆရာကတော့30ကတည်းကဒီရေကြစင်းလာပြရလို့ဆိုပါတ
ယ်ဟုတ်ကဲ့ဆရာနောက်ဒီလူမျိုးတွေရရော꽌ပြားမှုပို့ဖြစ်နိုင်တဲ့အနေအထားရှိလားဆရာဥမာအရှတိုက်သားတွေအတွက်ဆိုရင
်အော်ချိုပရိုဆစ်လို့ခေါ်တဲ့ဒီယူပွားကြောကတော့အရှတိုက်သားတွေကပရိုပတ်တိုက်သားတွေဆိုလို့ရှိရင်ပုံပြီးဖြစ်တယ်လို့ပြောကြတယ်ဘာဖြစ်လို့ဆိုတော့ဒီမှာတိုက်သားတွေနဲ့ဆိုလို့ရှိရင်အကောင်အားပြီးတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအသက်အရွယ်နဲ့ပတ်သက်လို့
အသက်အရွယ်နဲ့ပတ်သက်လို့ကတော့ယောက်ျားလေးတွေရောမိန်းမလေးတွေမှာလည်းအသက်လေးကွာတာပေါ့ယူရဆိုလို့ရှိရင်မိန်းစင်မှာတော့ယူဒီဝတ်စီကိုကြည့်မယ်ဆိုလို့ရှိရင် usually ကပွားတာရှိတယ်ပြည့်စည်ပါတာရှိတယ်အဲပြည့်စည်ရတယ်အပြည့်ပြည့်ဖြစ်လာတာရှိတယ်အဲ့တော့အတက်ရငယ်တဲ့လူတွေကဆိုလို့ရှိရင်တော့ u formation ကဆိုလို့ရှိရင်ပြည့်စည်လာတဲ့အချိန်ပို့ပြီးတော့ဓာတ်ရဲ့အတွက်ကြောင့်သူ u ပို့ပြီးတက်လာတာပေါ့ဒါမျိုးလေးတွေသာသနာ့ရဲ့အတက်လေးတွေကျော်လာတယ်မိမိရဲ့အတွက်ကျော်လာတယ်ဆိုလို့ရှိရင်တော့ခုန u formation ဖြစ်တဲ့ mechanism တွေသာလို့ရှိဖြစ်ပြီးတော့တမကလည်းပို့ပြီးတော့ညလာတယ်အဲ့တော့အပြည့်50လာပြီဆိုလို့ရှိရင်တော့သူရဲ့မိန်းကလေးကသူစမ်းသွားတဲ့အခါကျလို့ရှိရင်ဒီရိုးပွားတဲ့ဆက်ပါစုံကျန်ပုံများတယ်အကလေးကြီးကတော့အသက်60ကျော်တဲ့အခါကျလို့ရှိရင်တော့ရိုးပွားကြောဖြစ်နေပြီရှိတာ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီအနေရရှိတဲ့သူတွေနေနဲ့ပို့ပြီးတော့ give site ပြီးတော့အယူချက်မကြီးကောင်ဆောင်းရရှောင်းရနေဘာတွေရှိမလဲဆရာ
တော့အယူကမှလို့ဆိုလို့ရှိရင်တော့ဒီမှာဒီကေစီအန်တက်ကဗီတာမင်ဒီတက်ကလို့ရပါ့။အဲ့ဒါဒီကိုစားသုံးပြရမယ်။ဆောကေစီညာနဲ့စားစားရပါလို့ဆိုတော့လူလူတင်းကြီးလူတင်းကြီးလို့ပန်ကောဖီစိမ့်ပေါ့။နောက်ငါတိတိလေးစားလို့ကျန်ကေစီအန်တက်ညာဗီတာမင်ဒီရဆက်တော့လူစားလို့မရရင်ညာဟိုကျုပ်အနည်းကျုပ်ဝေးသုံးလုံးငါးရီစားရတယ်လို့ရှိရင်ရုံးတယ်မှာ။အဲ့တော့ပြောကြတာတော့ဒီတင်းကြီးတစ်ခွက်ပေါ့။ဘောလို့တစ်ခွက်ဒီတော့ဒီယူတမလေးလို့ဆိုပါဒါဒီယူတမကိုတက်ချာပါလို့ဒီလိုသာတမီပီတွေ့လေလို့ဗတမီဗီဒီယိုအပေါ်မှာပါလဲဆိုအတားငါချက်ပြီးနောက်ဒီကကတော့ခုနအပေါ်မှာတွေ့လို့ယူတမကိုတက်ချင်လို့ပို့လို့ရတယ်လမ်းလျှောက်တာတို့ရေကူးတာတို့ဒီလူမျိုးတွေကစားတက်ကြည့်စကားလာမျိုးတို့အဲ့လိုကြီးတော့တယ်ယူတမဆောင်ရွက်ချက်ပြီးနေတာခုနကလေးတောက်တာဆောင်ပြန်အရင်ရင်တက်တာဆောင်ပြန် နော်တက်စီတို့ကုတ်တို့ဒီအမျိုးသမီးတွေတောက်တယ်ဆိုလို့ရှိရင်လေတတိယကို2လီတာ3လီတာတဲ့ပုံပြောလို့ရှိရင်ရုပ်သမားကိုခိုင်းရတယ်လို့ပြောရလို့ဆိုတာအမျိုးသားတွေရောအမျိုးသမီးတွေမှာကြီးကိုကော်ဖီနှစ်ခွက်တက်ပြောလို့ရှိရင်ယူတက်မှယူထိခိုက်တယ်ဒါမှမဟုတ်တစ်ထောင်တစ်ခုပြီအဲ့ဒါလေးလေးနဲ့တစ်ခုရတော့တစ်ခါရောတောက်လို့ရတစ်ခါကြီးကြီးကိုနှစ်ခွက်နဲ့တောက်ပြီးတော့၆နှစ်ကြာတဲ့အခါမှာယူပူပြီးတက်မှာတွေ့တယ်ဘာသာမဆိုတော့တစ်ဖက်မှာပါတယ်ဆလိုဘွန်တော့ဒီရဆလိုရှိရင်ဤသူချင်းကဲ့သို့ပဲအယူရနေတော့ကဲ့သို့
ဟုတ်ကဲ့နောက်တစ်ခုကဒီလူရက်ဒီပြုမှုနေထိုင်ပုံဒီလှုပ်ရှားပုံလေးတွေရော
ယူတီကိုဟိုနေနေထိုင်တာထိုင်နေတာတိုင်းခါကုန်းနေထိုင်တာမဟုတ်ဘူးတစ်ခါမှဘာလို့ယူပေါ်ဖြစ်ရောထိုင်ရမင်းဒါပေမဲ့အလေးပြင်းလို့ရစီစက်ကနေဟိုကုန်းပြီးတော့ပောက်တာမျိုးကုန်းပြီးတော့မာမျိုးဟိုမာခင်နေသလိုရှင်ဒီကောင်အခုဖြည်းဖြည်းချင်းပြုမာအဲရင်ဒီအလေးပြင်းကိုပြောခဲ့မနိုင်လို့ရှင်အမရေလေးအဖို့ကော်ပြီးမလာမျိုးတို့ဒါပေမဲ့အဲ့လိုမျိုးဘာမှမခက်တဲ့ဟာချင်းသူ့နာဆွဲတာလောက်ရမှာမဟုတ်ဘူး။အဲ့ဒါဆိုရင်ဆွဲလို့ရှိရင်ယူပို့ပြီးတော့ထည့်ရတယ်။ဆက်တော့တွန်းရ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျမားရေကဏ္ဍကိုနားဆင်ကြရတာပါရှင်။ဒီစီစဉ်ကိုကြာတာပရီးနေ့ညပိုင်းနဲ့အခုလိုတောက်ကြနေမနေ့ပိုင်းတွေမှာပုံမှန်ထုတ်လင်းပေးနေပါရရှင်။အခုနောက်ဆုံးကြံနေတဲ့တိုင်းရင်သတင်းလောကဏ္ဍကိုနားဆင်ကြရပါမယ်။နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုပေါင်းတင်ဆက်ပေးနေတာဖြစ်ပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်ရာရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကစစ်ဆေးနေပါရယ်တထုလုံးမှုကိစ္စနဲ့ပတ်သက်ပြီးမွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့ဝင်တချို့တို့အကြားပြစ်ခတ်မှုဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့တရားရုံးကနေအမှုစီရင်ချက်ချမှတ်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါ
ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာဒီလ24ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့မိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသား6ဦးကိုစစ်တွေအမတ်တရဲစခန်းကဖမ်းဆီးပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဖမ်းဆီးခံရတဲ့သူတွေကတော့စစ်တွေမြို့ဒညဝတီရက်ကွက်ကနိုင်ငံရေးအကျဉ်းသားဟောင်းဖြစ်သူဦးစိုးနိုင်ဦးတန်းရွှေနဲ့ဦးရွှေထွန်းအောင်အပါအဝင်စုစုပေါင်း6ဦးကိုစစ်တွေအမတ်တရဲစခန်းမှာအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်90ကကြီးစမင်ဇွဲတို့နဲ့ဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။ကိုစိုးနိုင်အပါအဝင်၄ဦးကိုဖေဖော်ဝါရီလ26ရက်နေ့ကချုပ်ရမန်ယူဖို့စစ်တွေမြို့နယ်တရားရုံးမှာရုံးထုတ်လာပေမဲ့ရှင်းနေနဲ့တွေ့ခွင့်မရပဲမတ်လ22ရက်နေ့အထိချုပ်ရမန်ယူထားရတယ်လို့ကိုစိုးနိုင်မိသားစုဝင်တွေကပြောပါတယ်ဒီပဲလာ၁၄ရက်နေ့မနက်ပိုင်းကရခိုင်ပြည်နယ်မြေစရင်ရုံးရှိရခိုင်ပြည်နယ်လွတ်တော်ရုံးရှိနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေနေအိမ်ခြံဝင်းမှာလက်လုံမိုင်းတွေပောက်ကွဲခဲ့လို့မော်တော်ကားတစ်စီးပျက်စီးပြီးရဲတပ်ဖွဲ့ဝင်တအူးနဲ့အခြားဒေသခံတအူးလည်းအနှဲငယ်စီဒဏ်ရာရရှိခဲ့ပါတယ်
တေထလုံးမှုကိစ္စနဲ့ဆက်လင်းပြီးတော့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးရာစီယုံ KNU တပ်ဖွဲ့ဝင်တချို့တို့ကဖေဖော်ဝါရီ24ရက်နေ့ကရေးမြို့နယ်မအောင်ကျေးရွာနဲ့ခွန်မိုင်ကွာတီသားမှာပြစ်ကတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ပြစ်ကတ်မှုဟာခဏသာဖြစ်ပွားခဲ့ပြီးနှုတ်နှစ်ဖက်အသေးပြောင်းမရှိဘူးလို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမအောင်ကျေးရွာနီးတစ်ဝိုက်မှာလူဝင်အား50လောက်ရှိတဲ့တစ်ခိုးထုတ်တဲ့အဖွဲ့တစ်ဖွဲ့ကိုမွန်ပြည်သက်ပါတီကနေဖမ်းဆီးရမိခဲ့ပါတယ်ဖန်စီရမိတဲ့တစ်ကိုဆုပ်ဖွဲ့တွေကိုမွန်ပြည်သက်ပါတီကနေ KNU ကိုလွှဲပြောင်းပေးပြီးနောက်ပိုင်းအဲ့ဒီဒေသမှာတစ်ပြည်ဆက်မှဆက်လုပ်လာလို့ပြေကတ်မှုဖြစ်ပွားခဲ့တာပါမွန်ပြည်သက်ပါတီအနေနဲ့၎င်းတို့ပါတီပို့ဟိုဌာနချုပ်ရှိရာရေးချောင်းပြားတဝိုက်ကတစ်တော်ဧရာသွင်းမှာ2020ခုနှစ်ကစပြီးတစ်ထုတ်လုပ်မှုကိုတာမြင့်ပိတ်ပင်ထားပါတယ်တစ်ခိုးဆုပ်တဲ့ကိစ္စနေမြင့်ငင်းပွားတဲ့ကိစ္စနဲ့ပတ်သက်ပြီးရေဖြူမြို့နယ်ဘက်မှာလှုပ်ရှားနေတဲ့မွန်ပြည်သက်ပါတီစစ်ဖွဲ့ဝင်တွေနဲ့ KNU စစ်ဖွဲ့တွေဟာ2020ခုနှစ်အတွင်းမှာ၄ချိန်ထက်မနည်းပြေကတ်မှုဖြစ်ပွားခဲ့ပါတယ်
ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ကနေရည်ရည်ရက်စဲခံထားရတဲ့
ချင်းအမျိုးသားတပ်ဦး CNF ကိုအဖွဲ့ဝင်အဖြစ်ပြန်လည်လက်ခံသွားမယ်လို့ဖေဖော်ဝါရီ25ရက်နေ့ကထုတ်ပြန်တဲ့ UNFC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖေဖော်ဝါရီ23ကနေ25ရက်နေ့အထိကျင်းပတဲ့ UNFC ပုံမှန်ကောင်စီအစည်းအဝေးမှာကချင်အမျိုးသားစည်းရုံး KNO နဲ့အဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲထားတဲ့ချင်းအမျိုးသားတပ်ဦး CNF ကိုလာမယ့်ဇူလိုင်လမှာကျင်းပမယ်အရေးပေါ်ညီလာခံမှာအဖွဲ့ဝင်အဖွဲ့အစည်းများဖြင့်ပြန်လည်လက်ခံသွားမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ချင်းအမျိုးသားတပ်ဦး CNF ဟာပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ10ရက်နေ့ကပအိုးမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PMLO နဲ့အတူ UNFC မှာချမှတ်ထားတဲ့မူဝါဒတွေနဲ့တွေ့ဖြေတယ်ဆိုပြီးအဖွဲ့ဝင်အဖြစ်ကနေရည်ရည်ရက်စဲခံထားရတာဖြစ်ပါတယ်
။မွန်လူမျိုးလိုက်မျိုးရာစစ်နိုင်ငံရည်ဆွေးနွေးပွဲမကျင်းပမီအကျိုးလူစုပြည်ဆောင်ပွဲကိုနေရာ၅ခုမှာကျင်းပဖို့ရတယ်လို့မွန်ပြည်သက်ပါတီဗိုလ်လူမှုဆောင်ကော်မတီဝင်နိုင်ပညာလည်းကပြောပါတယ်။လက်ရှိမွန်ပြည်သက်ပါတီဆင်းချုပ်ရနိုင်မြေဖြစ်တဲ့တထုံခရိုင်မော်လမြိုင်ခရိုင်ထဝဲခရိုင်ဘိုးသနာကျောက်ဝန်းကျင်၄နေရာနဲ့ရန်ကုန်ပဲခူးတိုင်းဒေသကြီးတနေရာကျင်းပသွားဖို့စီစဉ်ထားပါတယ်။လူလူဆန္ဒသဘောထားတွေစွတ်စွတ်စည်းစည်းနဲ့ကောက်ယူလို့ရနိုင်အောင်လူစုသွေးဆောင်ပွဲလှုပ်ဆောင်ရတယ်လို့နိုင်ပညာလည်းကပြောပါတယ်။ NC လက်မှတ်ရေးဆိုပြီးခဲ့တဲ့မွန်ပြည်ပါတီအနေနဲ့လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးညှိနှိုင်းရေး27ရာစုပြည်လုံးတတိယအကြိမ်စည်းဝေးမတိုင်မီမွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့ UBDJC စည်းဝေးမှာညှိနှိုင်းနေပါတယ်။မွန်ပြည်ပါတီဟာဖေဖော်ဝါရီလ23ရက်နေ့မှာမြန်မာဆိုရနဲ့ NC လက်မှတ်ရေးဆိုခဲ့တာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်ရွှေလီမြစ်ထဲကကျွန်းတစ်ခုမှာတောင်တင်ရနာထားတဲ့စေဘိန်ကားကြီးခုနှစ်စီးမိလောင်ပျက်စီးမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီ23ရက်မွန်းလွဲပိုင်းကမိလောင်မှုဖြစ်ပွားခဲ့တာဖြစ်ပြီးဆုံးရှုံးမှုတန်ဖိုးကျပ်သိန်း2000လောက်ရှိတယ်လို့နမ်ခမ်းဒေသခံစိုက်ဆံကပြောပါတယ်။ဒီစေဘိန်ကားတွေဟာညပိုင်းမှာနမ်ခမ်းဖက်ကိုကူးလာပြီးမြန်မာဖက်ချမ်းကတစ်တွေကိုတရုတ်ပြည်ဖက်ကိုတင်ပို့နေတဲ့ကားတွေဖြစ်ပါတယ်။ဒီမိလောင်မှုဖြစ်ပွားရချင်းကတော့ဆေးလိပ်နီးစီးမဲ့ကမ်းမဲ့စွန့်ပစ်မှုကြောင့်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရင်းစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA နဲ့ဆက်သွယ်ရဆိုပြီးအစိုးရရဲ့တပ်မတော်ကလည်းဖမ်းဆီးထားတဲ့ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့နယ်ကရွာသား၈ဦးကိုဟိုပုံးမြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်မှ၁၀နှစ်ထိချမှတ်လိုက်ပါတယ်။ဒီအကြောင်းတွေကိုနမ်ဖုံကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ဖမ်းဆီးထားတဲ့ဟိုပုံးမြို့နယ်နမ်ခုတ်ကျေးရွာအုပ်စုကဒေသခံတောင်သူ၈ဦးကိုလက်နက်မှုပို့ကုံသွင်းကုံဥပဒေဆက်သွယ်ရေးဥပဒေနဲ့စစ်စီရေးနယ်မြေအသွင်းမှဝင်ရောက်တယ်ဆိုပြီးအမှုဆက်နမှုနဲ့တရားစွဲဆိုခဲ့ပြီးဖေဖော်ဝါရီလ26ရက်နေ့ကထောင်ဒဏ်တစ်နှစ်ကနေ9နှစ်အထိပြစ်ဒဏ်အတည်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမှုလိုက်ရှိနေဆောင်မြဝတီကတော့ဥပဒေအရဆိုရင်လွတ်ပေးလို့ရပေမဲ့လွတ်မပေးရကြောင်းအခုလိုပြောပါတယ
်။အမျိုးဟိုပုံမြင့်နဲ့တရားရုံးဟုတ်နန်တရားစီဟမ်ဆုရတနာလိုက်။အရာနဲ့တမှုရှိတာမရှိတာကမပြောတတ်ဘူး။ဒါပေမဲ့တရားရှင်ရေးတော့ဒီသူကနေပြီးတော့မှယုံကြည်စေအားကိုးရဲဆိုရဟာတက်တာတော့ပေါ့။
2019ခုနှစ်ဇူလိုင်လ18ရက်နေ့ကဟိုပုံးမြို့နယ်နမ်ခုတ်ရွာသားရှိဦးကိုအစိုးရတပ်မတော်ခြေလျင်တပ်ရင်းခလရနနေ9နဲ့149တို့ကနေ RCSS SSE ရဲ့တရေမင်းများနာကိုတရေမပေးလို့ဆိုပြီးဖမ်းဆီးထားတာပါ။ဒီလိုရွာသားတွေကိုဖမ်းဆီးတရားစွဲတာဟာမဖြစ်သင့်ဘူးလို့ RCSS SSE ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။အခုကျွန်တော်တို့ဒီရင်းဆိုင်ဖြစ်စဉ်မှာဒီ NCA လမ်းကြောင်းတိုင်းသွားနေတဲ့အဖွဲ့ဒီနဲ့ပတ်သက်တယ်ဆိုပြီးတော့ဒီလိုရပ်သားတွေကိုဟိုဖမ်းဆီးထောင်ချတာဟာဟိုနိုင်ငံတကာအမြင်မှာဖြစ်ဖြစ်ပေါ့နော်ဒီတရားဥပဒေရေးရမှာပဲဖြစ်ဖြစ်ပေါ့နော်ဒီမှာဖြစ်တင်လို့ကျွန်တော်တို့အဲ့လိုမြင်ဥပဒေဆိုကြော်လွန်ပြီးတော့လုပ်နေတယ်ဆိုကျွန်တော်တို့အဲ့လိုမြင်ဆက်ပြီးတော့ GMT မှာဖြစ်ဖြစ်ကျွန်တော်တို့ဒီစိတ်ပိုင်းကောင်းဆောင်တွေမှာတော့တွေ့တဲ့အချိန်မှာဖြစ်ဖြစ်ထပ်ပြီးတော့တောင်းဆိုသွားဖို့ရှိပါတယ
်အရတားရှိဦးကိုထောင်ဒဏ်ချမှတ်ပြီးတဲ့နေ့မှာပဲတောင်လေးလုံးအကျဉ်းထောင်ကိုပို့ဆောင်အကျဉ်းချထားခဲ့ပါတယ် RCSS SSA ဟာအစိုးရတပ်မတော်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားပြီး2015အောက်တိုဘာလကမတရားအတင်းအကျပ်နဲ့စီးရင်ပေဖြတ်ခံထားရတဲ့ရှက်လက်နဲ့ကင်တပ်ဖွဲ့တစ်ဖွဲ့ဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်အစိုးရအဖွဲ့ဝင်နယ်လုံးဝင်ကြီးကနေမြမတပ်မတော်အပါဝင် NCA လက်မှတ်ရေးထိုးအဖွဲ့တွေအနေနဲ့ပြည်သူတွေကိုဝင်ထုတ်ဝင်ပို့ဖြစ်စေတဲ့ကိစ္စရပ်တွေကိုမလုံဆောင်ဖို့နဲ့လုံဆောင်နေတာတွေတွေးရှိရင်တိုင်ကြားဖို့ပြည်သူလူထုနဲ့တွေ့ဆုံမှုမှာပြောဆိုခဲ့ပါတယ်မွန်ပြည်သက်ပါတီကနေ NCA လက်မှတ်ရေးထိုးအပြီးမကြခင်ရက်ပိုင်းမှာပြောဆိုခဲ့တာပါမိကလျာမွန်ကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
Mongjite Party NMSP ni ne tanaingan long pyekhat tat khan mu yasan yee tbo tu sa chou NCA lat mat yee tho tha bi phit de twe tamaro ne Mongjite Party na phet tat phwe de ga ni data gan phi tu twe apaw won dwa won wo phit si de kaisan ya twe ko pyu lauk khe me so lo shin Mongpi ne pyekhat tat khan mu yasan yee san ya pu twe saok chi yee committee JMCS tan ko tain cha nai ni lo Mongpi ne so ya phwe win long chong yee ne ne za yee ya won ji bo mu ji win nai u ga
ခုလိုပြောပါတယ်ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို့ဘုလို ဒီနေ့ကတော့ဒီလူခဏကိုမာရီတင်ဆက်ထားတဲ့ဒီတစ်ပတ်ကိုဆက်လက်ပြီးတော့မွန်ပြည်နယ်ပြည်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောင်ကြည့်ရေးကော်မတီကျင်းပရမှာမွန်ပြည်နယ်လုံနယ်ဝန်ကြီးကပြောကြားခဲ့တာပါ
အဲ့ဒီတွေ့ဆုံပွဲမှာမွန်ပြည်နယ်ဂျီအမ်စီအက်စ်အဖွဲ့ဝင်အရပ်သားကိုယ်စားလှယ်ဒေါက်တာမင်းနွယ်စိုးကလည်းအခုလိုပြောသွားပါတယ်ဘာလို့လဲဒီချက်ကဘာလဲဆိုလို့ရှိရင်လက်လက်ကင်ပြီးတော့နိုင်ငံတော်ကိုဒေါ်လာပုံကနေတဲ့အဖွဲ့အစည်းတွေနေနဲ့ဒီအစပိုင်းမှာလက်လက်ကိုစိုးဖို့မလို့ကိုယ့်အကူကင်တာကင်နာပြီးတော့ကျွန်တော်တို့
ဒီရဲမှာဖြစ်နေတဲ့ပြည်ပကကိုချုပ်ငင်းသွားအောင်လုပ်မယ်ဆိုတာတစ်ချက်ပါတယ်။အဲနောက်ဆုံးတစ်ချက်ကတော့ဘာလဲဆိုတော့နိုင်ငံရေးစည်းမျဉ်းပွဲတွေရဲ့ရလနဲ့အညီဓာတ်လူညီမျှမှုကိုအမတ်ခံနိုင်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချိန်ခံတဲ့ပြည်ထောင်စုကြီးကိုတည်ဆောက်သွားဖို့ဆိုတဲ့လက်ချက်ပါပါတယ်။
ဒါရင်ငင်းချမ်းရေးဖော်ဆောင်မှုနဲ့အဖြစ်အခါရက်ဆက်မှုလုပ်ငန်းတို့ဟာတစ်ဖက်နဲ့တစ်ဖက်အမိတဟဲပြုတ်နေရတယ်လို့လည်းဒေါက်တာမင်းနွယ်စိုးကဆိုပါတယ်။လက်ရှိမွန်ပြည်နယ် GMCS ကိုအစိုးရကိုယ်စားလှယ်5ဦး၊KNU ကိုယ်စားလှယ်5ဦး၊မော်ရက်သားကိုယ်စားလှယ်2ဦး၊ကရင်ရက်သားကိုယ်စားလှယ်2ဦးတို့နဲ့ 2016ဇွန်လ30ရက်နေ့မှာဖွဲ့စည်းခဲ့ပြီးမကြာခင်မှာ NCA လက်မှတ်ရေးထိုးပြီးတဲ့မွန်ပြည်တပ်ပါတီကိုယ်စားလှယ်တွေကလည်းပါဝင်လာတော့မှာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါရှင်။ရခိုင်ပြည်နယ်စစ်တွေမြို့မှာမိုင်းပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူရခိုင်အမျိုးသားချုပ်ဦးကိုစစ်တွေအမှတ်၄ရဲစခန်းကဖမ်းဆီးပြီးစစ်ဆေးနေပါတယ်။တိတ်ထုတ်လုံးမှုကိစ္စနဲ့ပတ်သက်ပြီးမှုန်ပြစ်တပ်ပါတီတပ်ဖွဲ့ဝင်တွေနဲ့ကရင်မျိုးသားစီယုံ KNU တပ်ဖွဲ့ဝင်တချို့အကြားရေးမြစ်နယ်ဖက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။
တော်ရစီတို့အခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတပ်တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလှကဏ္ဍကိုနားဆင်ကြကြရပါရှင်။ ကျမတို့ VOA အမေရိကန်တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းသက်ဆိုင်ကဏ္ဍတွေကို website လိပ်စာ bamis.voanews.com မှာအသံဖိုင်းနဲ့တကွပြန်လည်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bamis News မှာလည်းပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
American နိုင်ငံသား Wendy Rex Tillerson ဟာသူ့ရဲ့ February လလဲအရှိလဲပိုင်း data keys်ကိုအဲ့ဒီ data ရင်း American ရဲ့အနီးကပ်ဆုံးမဟာမိတ်တနေနိုင်ငံဖြစ်တဲ့ Egypt နိုင်ငံနဲ့ဆက်တင်ခဲ့ပါတယ်။ Egypt မှာ Wendy Tillerson ဟာ Egypt နိုင်ငံသား Wendy Samia Shagri နဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားဆိုင်ရာစိန်ခေါ်မှုတွေနဲ့ပြဿနာတချို့ကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးမှုတွေထဲမှာလုံခြုံရေးဆိုင်ရာကထိပ်တန်းကပါဝင်ခဲ့တာပါ။ပြီးခဲ့တဲ့ November လကစိုင်းနိုင်ကျွန်းဆွယ်မှာ အကျန်းဖက်သမားတွေကဗလီတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း300ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီအချိန်ကစပြီးအီဂျစ်စစ်တပ်ကနိုင်ငံတွင်းစစ်သွေးကြော်တွေရှင်းလင်းဖယ်ရှားရေးကိုဥတီပြီးလှုပ်ဆောင်ခဲ့ပါတယ်။အီဂျစ်နိုင်ငံဟာဒီလိုအစွမ်းရောက်တွင်နဲ့နှစ်ပေါင်းများစွာတိုက်ပွဲဝင်ခဲ့ရတာဖြစ်ပြီးအကျန်းဖက်အစွမ်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုအီဂျစ်ကရင
ချင်းမုံရေးအတွက်နိုင်ငံပူးပွဲဆောင်ရေးအပါအဝင်အကျန်းဖက်တက်ဖြတ်ရေးလုပ်ငန်းတွေမှာစ ဆက်လက်ပြီးတော့အနီးကပ်ပူးတွဲဆောင်ရွက်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ကြပါတယ်။ IG နိုင်ငံဟာ IST မုံရီမဟာမိတ်အဖွဲ့စတင်ဖွဲ့စည်းကြတဲ့ကပါဝင်ခဲ့တဲ့အရေးပါတဲ့အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်
။ခေါင်းဆောင်နှစ်ဦးဟာလူခွင့်ရင်ဖြစ်တင်ရင်လည်းကာကွယ်ဆိုင်ရာအရေးပါမှုတွေကိုဆွေးနွေးခဲ့ကြသလိုအီဂျစ်အရက်ဖက်လူမှုအတိုင်းဝိုင်းတွေရဲ့အရေးပါတဲ့ကဏ္ဍကပါဝင်မှုကိုပါဆွေးနွေးခဲ့ကြပါတယ်။ဒါအပြင်အီဂျစ်နိုင်ငံဟာလာမယ့်မတ်လ26ရက်ကနေ28ရက်နေ့ထိသမရရွေးကောက်ပွဲကိုကျင်းပမှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုကလည်းတခြားနိုင်ငံအားလုံးမှလုပ်တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေပွင့်လင်းမြင်သာပြီးယုံကြည်မှုရရှိစေဖို့နဲ့အီဂျစ်နိုင်ငံသားအားလုံးရပိုင်ခွင့်ရှိပြီးလွတ်လပ်မျှတာစွာပါဝင်နိုင်ွင့်ရရေးအတွက်ပံပိုးပေးမှာဖြစ်ကြောင်းလဲဝန်ကြီးတလဆန်ကပြောပါတယ်။ဒါအပြင်လေပြင်းမှာပုံမတင်ရင်မှုရရည်နဲ့စီးပွားရေးကြီးထွားလာစေရေးကိုမျှော်လင့်ပြီးအမေရိကန်ပြည်ထောင်စုနဲ့အီဂျစ်နိုင်ငံဟာကုလသမဂ္ဂရဲ့လေပြင်းအတွက်အရေးယူလှုပ်ဆောင်တဲ့အစီအစဉ်တစ်ရက်ဖြစ်တဲ့ယုံကြည်ငြိမ်းချမ်းတဲ့ရွေးကောက်ပွဲပေါ်ပေါက်လာစေရေးကိုထောက်ခံကြတာဖြစ်ကြောင်းလဲဝန်ကြီးတလဆန်ကပြောပါတယ်။အီဂျစ်နိုင်ငံဟာစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်ခက်ခဲလာပေမဲ့လိုအပ်တာအတော်များများကိုအကောင့်ထည့်ဖော်နေတာမို့အီဂျစ်နိုင်ငံရဲ့ကိုယ်ပိုင်စီးပွားရေးပြန်ပြီးနလန်းထူလာအောင်ဆက်လက်ပံ့ပိုးပေးဖို့အတွက်အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းလဲဝန်ကြီးကပြောပါတယ်။ဒါအပြင်အကြမ်းဖက်ဝါဒချိန်မှုန်းရေးနဲ့အရှိလေပိုင်းဒေတာတစ်ခုလုံးတည်ငြိမ်လာစေဖို့အတွက်အီဂျစ်နဲ့အတူအမေရိကန်ပြည်ထောင်စုကရည်တည်ဆောင်ရွက်သွားမှာဖြစ်ကြောင်းလဲနိုင်ငံကြေးဝန်ကြီး Rex Tillerson ကကတိပြုပြောကြားခဲ့ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အမေရိကန်တန်ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလမ်းဒိုမီတာ20 kHz 15.15 လမ်းဒိုမီတာ25 kHz 11.83 ညလမ်းဒိုမီတာ32 kHz 9.335တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ဒီကနေ့တောက်ကြနေညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တသုတဆုံးနဲ့အမေရိကန်တခွေနဲ့တိုက်ပံတဲ့ဤပညာစတဲ့သတင်းပတ်စင်ကန္တတွေနားဆင်နိုင်ကြမှာပါရှင်။ဒီကနေ့မှာဗီအိုကနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ကိုကျော်ကျော်တင်ပြပြပေးပါဦးမယ်ရှင်
။ရုရှားသမ္မတဗလာဒီမီယာပူတင်ကဂျာတာဗရီနီနိုင်ငံတော်အခြေပြမင်းဝန်ပြောချိန်တွင်မဟာဗျူဟာမျိုးနျူကလ িয়ার လက်နက်အသစ်တွေထုတ်လုပ်မယ့်ကိစ္စပြောခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုကတော့သိအရေးမကြီးလာတဲ့ကိစ္စတစ်ခုလို့တုံ့ပြန်ပြောဆိုပါတယ်။အဲ့လက်နက်အသစ်တွေဟာကမ္ဘာပေါ်ကဘယ်နေရာကိုမှစိုးပြစ်ခတ်နိုင်တယ်လို့သမ္မတပူတင်ကဆိုပါတယ်။ရုရှားကသူတို့ရဲ့နျူကလ িয়ার အင်အားကိုခင်မြောင်လုပ်ဖို့ကြိုးစားတာဘာမှအံ့ဩစရာမရှိသလိုအမေရိကန်ကိုဘာမှလှုပ်ခတ်စီမှာမဟုတ်ဘူးလို့သမရအင်ဂျီရောကရောပန်တဂွန်စစ်တမ်းသားချုပ်ကပါဂျာတာဗရီနီမှာတုံ့ပြန်ပြောဆိုပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မြန်မာရဲ့အခွင့်အရေးချမှတ်မယ်လို့သမရဒေါ်နယ်ထရမ့်ကဂျာတာဗရီနီမှာကြေညာပါတယ်။တမ်မနီသွင်းကုန်တွေပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်100ရာခိုင်နှုန်းချမှတ်မယ်အကောက်ခွန်နှုန်းတာဟာကာလတာချီရှိသွားလိမ့်မယ်လို့သမရထရမ့်ကပြောပါတယ်။ဒီအခွန်ဆိုင်ရာမိန့်ကိုနောက်သတင်းပတ်တရရက်မှာလက်မှတ်ထိုးထုတ်ပြန်မယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံနယ်စပ်မှာခြားထားတဲ့မြန်မာတပ်ဖွဲ့တွေနဲ့လက်နက်ကြီးတွေကိုချက်ချင်းစုခွာပေးဖို့ဘင်္ဂလားဒေ့ရှ်ကမြန်မာကိုကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကထွက်ပြေးသွားတဲ့လူငယ်တွေစက္ကန်းကြနေထိုင်နေကြတဲ့နေရာနားမှာမြန်မာတပ်ဖွဲ့တွေခြားထားလိုက်ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ဖိုးကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကဆင့်ခေါ်ပြီးအခုလိုတောင်းဆိုလိုက်တာပါ။ဒီလိုစစ်ရင်ရခြားထားတာမျိုးဟာဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာမြေယာမှုဖြစ်လာစေပြီးနေဆက်မှာတင်းမာမှုတိုးလာစေမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနယာယီအတွင်းဝန်ကမြန်မာတမ်မကြီးကိုပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကပြောပါတယ်။ဒီလနှောင်းမင်းကြရင်ဩစတြေးလျနိုင်ငံကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်လာတဲ့အခါသူ့ကိုကန့်ကွက်ဆန္ဒပြသူတွေကိုရိုက်နှက်မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကမကြသေးခင်ကချင်းချောက်ပြောဆိုတာဟာလက်ခံနိုင်မွေရာမရှိဘူးလို့ဩစတြေးလျအစိုးရကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
။တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥစ္စာမိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါလေရှင်။ VOA ကနေထိုင်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25မီတာတွေကနေထိုင်ရိုက်ဖန်ယူနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.